ဂျပန်ဘာသာစကားကျွမ်းကျင်မှုဆောင်ရွက်ပွဲ JLPT လျှောက်လာဝယ်ယူဖို့ရန်ကုန်ပညာရေးတက္ကသိုလ်မှာမနက်စောပိုင်းကလေးကဆောင်ဆိုင်နေသူတွေကိုဆောင်ဝယ်ကျင်းပရေးကော်မတီဘက်ကလျှောက်လာရောင်းချတာရပ်ဆိုင်းလိုက်တဲ့အကြောင်းအွန်လိုင်းကနေစာထုတ်ခဲ့ပါတယ်။အဲ့နောက်မှာပဲလူစုလူဝေးနဲ့ရုံရင်းဆန်ခတ်ဖြစ်ပွားခဲ့လို့ရဲနဲ့စစ်ကားတွေရောက်လာပြီးလူငယ်တချို့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့လည်းသိရပါတယ်။ဒီကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမြတ်မွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရန်ကုန်မြို့ကမာရွတ်မြို့နယ်ပြည်လမ်းမပေါ်မှာရှိတဲ့ရန်ကုန်ပညာရေးတက္ကသိုလ်ဂိတ်လေးမှာဒီနေ့မနေ့အစောပိုင်းကလေးကလူ9000ဝန်းကျင်ဟာ JLPT ဆောင်ရွက်ပွဲလျှောက်လွှာဝယ်ဖို့အတွက်တန်းစီစောင့်ဆိုင်နေခဲ့ကြပါတယ်။အခုလိုမျိုးလူစုလူဝေးဖြစ်တဲ့ဆိုတာအကြောင်းပြပြီးတော့ JLPT ဆောင်ရွက်ပွဲကျင်းပရေးကော်မတီကလျှောက်လွှာရောင်းချတာကိုရပ်ဆိုင်းလိုက်တဲ့အကြောင်းအွန်လိုင်းကနေကြေညာခဲ့ပါတယ်။ဆောင်ရွက်ပွဲလျှောက်လွှာဝယ်ယူဖို့အတွက်ညအိတ်ညက်နေလာပြီးတော့စောင့်ဆိုင်ခဲ့သူတွေလည်းရှိတယ်လို့ JLPT N4 လျှောက်လွှာဝယ်ဖို့တန်းစီခဲ့တဲ့လူငယ်တယောက်ကပြောပြပါတယ်။
လေးနာရီတော့မှကျွန်တော်တွားခဲ့တယ်ဗျ။တချို့ဆိုအိုက်ကဟိုင်အဲ့ဟိုတယ်ကပြီးတော့စောင့်နေတယ်လို့ရှိတယ်ဗျ။ငယ်ရလာလို့ကျွန်တော်မနက်ကကျအဲ့လိုသူကလူကြီးရရန်များတော့နော်။ဒီကြီးရန်များ9000လောက်ရှိတယ်ဗျ။တတိယလူတွေကြောင့် online ကနေရောင်းမလို့ပြောရဟုတ
်။ဆောင်ပေးဝဲလျှောက်လွှာဝယ်ဖို့အတွက်တန်းစီခဲ့သူနောက်ထပ်လူငယ်တူကလည်းလျှောက်လွှာဖောင်ရောင်းချတာရပ်ဆိုင်းလိုက်တဲ့ခြေညာချက်ကြောင့်ရုံးရင်းဆန်ခဖြစ်ခဲ့တဲ့အခြေအနေကိုအခုလိုပြောပြပါတယ်။
ကျင်းမှုနဲ့ပေါက်တဲ့လူကပေါက်၊ဂင်းနဲ့ထူတဲ့လူကထူ။ပြင်မှုကြည့်တော့အမရင်ကတော့သဘာဝကျတော့မိန်းကလေးနဲ့အတူတကာနှစ်ချက်ရှိရမှာ။အရှိကမိန်းကလေးကတော့ပြက်သွား
။မြန်မာနိုင်ငံဂျပန်ပြန်ပညာသင်ဟောင်းအသင်း MAJA ဦးဆောင်တဲ့ JLPT ဆာမေဝဲကျင်းပရေးကော်မတီကလူစုလူဝေးဖြစ်ခဲ့လို့ဆာမေဝဲလျှောက်လွှာရောင်းချတာကိုရပ်ဆိုင်းလိုက်တဲ့အကြောင်းကြေညာခဲ့ပြီးစောင့်ဆိုင်ခဲ့သူတွေအပေါ်အနုအညွတ်တောင်းပန်တယ်လို့စာထုတ်ခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာလျှောက်လွှာပြန်ဝေပေးမယ်ဆိုပြီးလိန်ညာခဲ့တာတွေလည်းရှိတယ်လို့ကိုရိုင်းကြုံတွေ့ခဲ့ရသူတူကပြောပါတယ်
။ဒါလားသူတို့ကလေတိတ်မှတင်တော့တာ။အော်တောင်းပန်ပါတယ်ဒီနေ့ကမရတော့အနုညွတ်တောင်းပန်ပါတယ်အပြစ်မှမမထဏမဲဒီကငါတို့လည်းဖောင်ဝေပေးမယ်ပြန်တန်းစီကြဆိုပြီးတော့တန်းနေဆိုင်မကြလည်းမကြဘူး။အမစကားရရောက်လာအမကြီးသူတို့ခေါ်လိုက်တာလေစကားရီမီးလောင်နေတဲ့ကနာရောညီမညီမမှာဖြစ်တာမို့ညီမကခိတ်လေးမှာဟာဆောင်းဝရမယ်ဆိုအိမ်ကမှရက်တာပေါ့ဘယ်သူလောက်ကြလဲလည်းမသိဘူးအိမ်မီးလောင်တာအဲ့နဲ့ရဲကားရရောက်လဲရောက်တာအကောင်လုံးခွေရုံးတုံးကနေဒီညီမဆိုတော့ခုံနေကျိုးနေပြီးချော်လဲလို့မှတရောင်စစ်တွေပါရောတရားရီလည်းဖြစ်အဲ့ဒီမှာရဲရီဟာစစ်သားရီရနေပြီးတော့ဆယ်ယောက်လောက်ပေါ့မိရဲ့ဆယ်ယောက်လောက်ဖမ်းပြီးခေါ်ပ
ါဆောင်းမေးပွဲလျှောက်ကပြန်ရောင်းချမယ်လို့ပြောခဲ့ပြီးတဲ့နောက်မှာပဲလူငယ်တချို့အဖမ်းခံလိုက်ရတယ်လို့သိရပါတယ်သူတို့ကိုယာယီထိမ့်သိမ့်တဲ့သဘောလားဖမ်းဆီးခေါ်ဆောင်သွားသလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရပါဘူးလူစုလူဝေးဖြစ်နေခြင်းအင်အားလန်းတဲ့တထုံလန်းတောင်မှရှိတဲ့ပညာရေးအဆောက်အုံတစ်ခုမှလည်းမိလောင်ခဲ့ပါတယ်ဆရာနာတင်ခံထားရတဲ့အခုကာလမှအခြေခံကုန်စည်နှုံးတွေတနည်းတခြားတိုးလာနေသလိုအဖက်ဖက်မှလည်းအခက်အခဲတွေရှိနေတာကြောင့်လူငယ်တွေအတွက်အလောက်ကင်အခွင့်အလမ်းကပိုပြီးရှားပါလာတယ်လို့ပြည်ပမှအလုံးလုံးဖို့ပြင်ဆင်နေတဲ့လူငယ်တူကပြောပြပါတယ
်ကျွန်တော်ကတော့ဒီကနေ့အဲ့ကဟာမရရရကျွန်တော်လိုက်ပြောမမျော်တော့ဘူးအဓိကကဒီနိုင်ငံကနေနေဆက်ဖို့ပါလို့ကြောက်ကျွန်တော်တို့နိုင်ငံမှာကဆွင့်ရင်ပြောရင်ဒီမယ်ဒီအတွက်အလုံးလားကသာမရှိဘူးလုံးလုံးဟိုအခြေခံလားသာဆိုရင်ဒီရန်ကုန်မှာဆိုရင်ဟိုတော့တစ်သိန်းတစ်သိန်းကျော်ကျော်လောက်ကြရှိရအခုနိုင်ငံကြီးအခြေအနေနဲ့အဲ့ကကိုကြားတဲ့ရည်ရည်ဝင်နေလူမဒီမယ်ဒီအောက်အဲ့အားကြောင့်နိုင်ငံရောက်ဆက်နေပြီဖြစ်တာပါဗျာ
N4 ဆာမေးပွဲအတွက်ရှောက်လွှာရောင်းချတာကိုအွန်လိုင်းစနစ်နဲ့သာလက်ခံသွားတော့မယ်လို့ MAJA ကကြေညာထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းတော့ကလည်းမန္တလေးမြို့မှာ JLPT ဆာမေးပွဲရှောက်လွှာဝယ်ယူဖို့တန်းစီခဲ့သူတွေရှိနေချိန်မှာပဲရှောက်လွှာရောင်းချတာကို MAJA ဘက်ကရက်ဆိုင်ကြောင်းအွန်လိုင်းကနေကြေညာခဲ့ပါတယ်ဒီကိစ္စတွေနဲ့ပတ်သက်လို့ MAJA ဘက်ကမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး